2018ခုနှစ်လွတ်လပ်ရေးနှင့်အမျိုးသားရေးဦးတည်ချက်တွေကိုလက်တွေ့အကောင့်ထဲဖော်နိုင်ရင်လာမယ့်နှစ်ဟာငင်းကြဲလုပ်ငန်းစဉ်ဟာပုံမတိုးတက်လာနိုင်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်ရေးဆေးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းနာခေါင်းဆောင်တဦးကပြောလိုက်ပါတယ်နိုင်ငံရေးသုံးသပ်သူတွေကတော့ဒီ2019မှာကြုံတွေ့ရတဲ့အခြေအနေကိုသင်ခန်းစာယူပြောင်းလဲနိုင်မှသာအလားအလာကောင်းနိုင်မယ်လို့ယူဆကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့2018ခုနှစ်90ပြည့်လွတ်လပ်ရေးနှစ်အမျိုးသားရေးဥတီချက်တွေကိုအစိုးရကထုတ်ပြန်ထားရမှာငင်းချမ်းရေးကိုအမြန်ဆုံးအကောင်အထည်ဖော်ဖို့နိုင်ငံရေးဆွေးနွေးပွဲတွေကနေတစ်ဆင့်ငင်းချမ်းရေးပန်းတိုင်ကိုရောက်ရှိအောင်တိုင်းရင်းသားအားလုံးကနိုင်ငံတော်နဲ့ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နာယကဗိုလ်မှူးကြီးခွန်အုပ်ကာက2018ခုနှစ်ငြိမ်းချမ်းရေးအလားအလာကိုအခုလိုသုံးသပ်ပြောဆိုပါတယ
်အမြန်သောကောက်တယ်ပေါ်ပြောလိုက်တော့ဒါဘာဖြစ်ဖြစ်ငြိမ်းချမ်းရေးကိုဦးစားပေးအနေနဲ့သွားမဲ့သဘောတော့ရှိတာပေါ့2018မှာတော့နောက်ပြီးတော့2018နှစ်ဦးမှာတခါတည်းကိုဒီ27ရာစုပင်လုံးပြည်တော်တို့ငြိမ်းချမ်းညီလာခံတခါတည်းဆက်သွားမယ်ဆိုတော့အဲ့ဒီအထွက်တဲ့ရလာမယ့်အညီပေါ့ကျွန်တော်တို့အချိန်နေကောင်းရင်ကောင်းသလိုကျွန်တော်တို့ဒီ NCA နဲ့နိုင်ငံရေးစွန့်နေပွဲလုပ်ငန်းတွေမှာပူးပေါင်းပါဝင်လာဖို့အတွက်အဖွဲ့တွေတိုးလာနိုင်တယ်လို့တော့ကျွန်တော်မြင်တာပေါ့ဗျာ
ကုံဆုံးတော့မဲ့2018ခုနှစ်ကိုငင်းချမ်းရေးနှစ်အဖြစ်သတ်မှတ်ဆောင်ရွက်ခဲ့ပေမဲ့နှစ်ကုန်ကန်ဒီကာလမှာလက်နက်ကင်အဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်စခန်းကိုပစ်ခတ်မှုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာကိုတမရော်ကပစ်ခတ်မှု KIA မျိုးသားတိုးတက်ရေးပါတီ KNPP ကရဲဘော3ယောက်ကိုတမရော်ဘက်ကတပ်ဖြတ်မှုရှမ်းပြည်နယ်အတွင်းအကျိုးနိုင်ငံရေးဆွေးနွေးပွဲတွေဟန်တာခံရမှုစတာတွေဟာငင်းချမ်းရေးလုပ်ငန်းစဉ်အတွက်အဟန်တာတွေအဖြစ်သုံးသပ်တာတွေရှိနေပါတဲ့ဒီအချက်တွေအပေါ်မှာတော့ဗိုလ်မှူးကြီးခွန်ဥကာကအခုလိုပြောပါတယ
်တခုချင်းကောက်ရင်တော့စဉ်းစားကြပါဘူးသူတော့ချုပ်ပြီးတော့ကျင်တာဟန်တာတော့မဟုတ်ဘူးဗျဒီအဖြစ်ပြတခုချင်းကဟာလာသူ့ရဲ့နောက်ခံအကြောင်းရှိတာပါဗျာနော်ဒါဒီ SCA ထိုးခြင်းမထိုးခြင်းနဲ့မဆိုင်ဘူးဒါမဲ့ဒီကပြပနာတွေကိုဖြည့်ရှင်းဖို့ဆိုရင်တော့ SCA ထိုးရင်တော့ဖြည့်ရှင်းမဲ့ mechanism ပဲခေါ်တာပေါ့နီးနာတော့ရှိတာပေါ့မထိုးရင်တော့နီးနာမရှိဘူးပေါ့ဗျာအဲ့ဒီလိုတော့ဖြစ်တတ်တာပါ
2018ခုနှစ်အတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေကိုအားပေးဖို့လိုအပ်ကြောင်းလည်းအခုလိုထောက်ပြပါတယ
်ငြိမ်းချမ်းရေးလုံးဝစဉ်းနေမှာအခုအဓိကပါနေတာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်တာ။ဒါကြောင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအမျိုးသားအဆင့်နော်ဒေသအဆင့်အကြောင်းအရာလိုက်အမျိုးမျိုးဆွေးနွေးပြီးပေးဖို့လိုတယ်ဗျ။ဒီကြက်ကဆွေးနွေးပြီးတော့ဒီအနောက်ချက်မရှိပါဘူးဗျာ။နိုင်ငံရေးလိုအပ်ချက်တွေကိုလူမျိုးပြည်ပြည်အစီအဝေးပြည်ပြည်ကတည်ပြတာကို27ရာစုပင်လုံးကိုတည်သွားပါဗျာ။ဒီနိုင်ငံရေးလုံးဝစဉ်းနေရှင်းတာနေကြမယ်အမြနိုင်ငံရေးလုပ်ငန်းစဉ်အားလည်းရှိကိုတိုးနေပါပဲဗျ
။နိုင်ငံရေးလေးလာသုံးသက်သူဦးမောင်မောင်ဆိုးကတော့2018ခုနှစ်မှာကြုံတွေ့ခဲ့တဲ့အခြေအနေတွေကိုသင်ခန်းစာယူပြီးပြောင်းလဲနိုင်မှသာအလားအလာကောင်းနိုင်ကြောင်းအခုလိုသုံးသပ်ပါတယ်
။ပါဝင်နေတဲ့ဘယ်အလုံးကနိုင်ငံရေးလုပ်ငန်းစဉ်ကိုဆောင်ရွက်မယ်လို့ဆိုပေမဲ့ဒီနိုင်ငံရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ကိုယ့်ရဲ့ရည်မှန်းချက်ပေါင်းပြောင်းအောင်ခင်အားသုံးမှရမယ်ဆိုရက်ဒီတမျိုးကြစဉ်းစားနည်းနဲ့စဉ်းစားအဲ့ mindset မပြောင်းနိုင်ကြဘူးဗျ။အဲ့တော့အဲ့ပြဿနာဖြစ်နေတယ်အဲ့တော့တကယ်လို့ဒါကျွန်တော်တို့အခု2018ပုံစံအတိုင်းဆက်သွားနေမယ်ဆိုရင်တော့2018မှာအကျက်တည်းပူကြည့်လိုက်မယ်။ဒါ2018မှာရှိတဲ့အတွေ့ရတဲ့ဟာတွေကိုအဲဘယ်အားလုံးကညီကုန်းချုပ်ပြီးတော့အဲပြောင်းလဲနိုင်မှာပဲ2018မှာလမ်းစရှာတွေ့နိုင်နေမယ်လို့ထင်ပါတယ်။
2018ခုနှစ်အတွင်းမှာမူလ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကနေထပ်မံတိုးတက်လာတာမရှိခဲ့ပါဘူး။လောလောဆယ်မှာထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၄ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဟာ KNPB ကရဲဘော်တွေတပ်ဖြတ်ခံရတာကြောင့် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်အဖူးအထစ်တွေဖြစ်လာနေတယ်လို့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၇ဖွဲ့ပါဝင်တဲ့ FPNCC ကနိုင်ငံရေးဆွေးနွေးရေးအဖွဲ့နဲ့အစိုးရအကြားမှာလည်းငင်းချမ်းရေးဆွေးနွေးဖို့အတွက်တိကျတဲ့ညှိနှိုင်းမှုတွေအခုအချိန်ထိမရရှိသေးပါဘူး